ားဖြစ်တဲ့ပြင်အမေရိကန်တယောက်အနေနဲ့အခုလိုမျိုးဒီအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေကနေစုပေးတယ်ဆိုတော့ကိုဖိလစ်ဘယ်လိုခံစားရပါလဲ
ဝန်တာတာပေါ့နော်ကိုနိုင်ငံကနေထွက်လာပြီးတော့ဒီလိုမျိုးအမေရိကန်တယောက်အနေနဲ့လောက်တိုင်းတယ်ဆိုတော့ဒါပေမဲ့လည်းတင်တိုင်းတော့ကျွန်တော်တို့အဲ့လိုမျိုးပဲစုရတော့အနေနဲ့ရနေရပဲဒါဒီနေ့ရဲ့ပထမဆုံးပေါ့နော်ဒီနေ့ရဲ့ပထမဆုံးဆိုပေါ့ဆိုတော့ဟိုပထမဆုံးတစ်ခေါက်မဟုတ်တော့လဲတိတ်ပြီးတော့ဟာမျိုးတော့ဟိုအထူးတလဲနဲ့ exciting ဖြစ်နေတာတော့မဟုတ်ဘူးပေါ့ဒါပေမဲ့ဒီ immigrant တယောက်အနေနဲ့လဲလောက်နိုင်ငံနေလို့ဆိုတော့ wonder တာပေါ့တော့နောက်လူတွေအတွက်လဲ inspire ဖို့ဖြစ်တာပေါ့
ဟုတ်ကဲ့ဆိုတော့ကိုဖိလစ်ပြောတဲ့ထက်မှလည်းပါသွားပါတယ်ဒါပထမဆုံးမဟုတ်ဘူးဆိုတော့အရင်နှစ်တည်းကလည်းကိုဖိလစ်စုတွေရဘူးပါတယ်ဆိုတော့ဘလို့စုတွေများရဘူးပြီးပြီလဲခင်ဗျမမမီးတလောက်လည်းပြောပြပါအောင်လား
ပမာရရတခုကတော့ဒီလွန်ခဲ့တဲ့နှစ်နှစ်သုံးနှစ်ကရတဲ့တခုကတော့အကောင့်တော်ပေါ့နော် employee တွေပုတ်လို့တဲ့ဒီလုပ်ငန်းခင်တဲ့မှာအကောင့်ဆုံး best employer to work for ပေါ့နော်ကောင်းဆုံးအလုပ်ရှင်တဲ့လှုပ်လှုပ်ကောင်းတဲ့အလုပ်ရှင်တဲ့တယောက်ရတာအဲ့ဒီအဲ့စုကတော့သူများတွေပေးတာတဲ့ဆိုရင်ကို employee တွေကပို့လို့တော့အဲ့ဒါကတော့ပို့ပြီးတော့အကောင့်တာပေါ့တော့
နောက်တစ်ခုကျွန်တော်တို့မမ်မီတလောက်ဆိုလို့ရှိရင်သမ္မတဥဘာမာကိုတိုင်သူ့ရဲ့ဒီ state of the union ဆိုတဲ့ဒီနိုင်ငံတော်အခြေပြမင်ကွန်းပြောတဲ့အခါမှာကိုဖိလစ်တို့ဖိတ်ပြီးတော့ဒုက္ခရကဖိတ်ပြီးတော့ဒီစံနမူနာပြလာပြရလောက်အောင်ဖိတ်ခေါ်ပြီးတော့သူ့မင်ကွန်းထဲမှာထည့်ပြောရတဲ့အနေအထားအထိရခဲ့ဘူးလေဆိုတော့ကျွန်တော်တို့တော့ကြားသိရပါတယ်အရာကဘလို့ဖြစ်လာတာလဲပြောပြပေးပါလား
အရာကတော့ကြာပြီကိုလွန်ခဲ့တဲ့၄နှစ်လောက်ကပေါ့နော
်ဟုတ်ကဲ့
ဒီလိုအမြင့်ဆုံးနေရာဆိုတော့လဲအဲ့အချိန်ကတော့အများကြီး excited ပို့ဖြစ်တာပေါ့နော်အဓိကသမ္မတကတော့ကဖိတ်တဲ့အနေနဲ့ပေါ့နော်တကယ် top တွေကိုဖိတ်တယ်ဆိုတော့တူတူနဲ့လဲတွေ့ရတယ်တူတူနဲ့လဲအတူတူဒီစာကြတော့ကြတယ်ဆိုတော့the feeling ကတော့ဟိုရိုးရိုးလူသားတယောက်တည်းနဲ့တော့အရန်ကြီးကိုဖော်ပြလို့တော့မရဘူးပေါ့နော်အရန်ဝန်တာပေါ့
ကိုဖိလစ်စုပြတဲ့ထက်မှလည်းဒီအလုပ်သမားတွေကနေပြီးတော့အကောင်းဆုံးအလုပ်ချင်းဖြစ်နေဟိုပေါ့ဝမ်းပြီးတော့မဲပေးပြီးတော့ပေးတဲ့စုဟာကိုဖိလစ်အတွက်ဟိုပေါ့ personally satisfying ဖြစ်ဆုံးပေါ့နော်ကျေနပ်အားရစရာအကောင်းဆုံးစုလို့ပြောတယ်ဆိုတော့ကိုဖိလစ်အနေနဲ့အလုပ်သမားတွေကိုစိတ်ချမ်းသာအောင်ဘယ်လိုများထားတယ်လဲကိုယ့်ရဲ့အလုပ်သမားတွေပေါ့နော်ကိုယ့်ကုမ္ပဏီမှာတာဝန်ထမ်းဆောင်နေဝန်ထမ်းတွေကိုဘယ်လိုဆက်ဆံတယ်လဲ
ကျွန်တော်တို့လုပ်နေတာတွေကတော့အများကြီးပဲပေါ့နော်လုပ်နေတာတွေကတော့ဒီကုမ္ပဏီမှာကျွန်တော်တို့ဟို exercise လုပ်တဲ့ weight training ဆရာမတွေခေါ်ပြီးတော့လုပ်ပေးတယ်yoga ဆရာမတွေခေါ်ထားပေးတယ်အခါတလေကြရင် car wash the service ခေါ်ထားပေးပြီးတော့ကုမ္ပဏီကနေတူတူကားတွေ wash လုပ်ပေးတယ်တခါလေကြရင်စပိန်ညက်တဲ့လူတွေခေါ်လာပြီးတော့အလုံးမှာစပိန်ညက်တာတွေလက်ကညက်ပေးတာပေါ့နော်အပြစ်မတော်နိုင်တဲ့လူတွေတချို့ many petty ခေါ်ပြီးတော့လုပ်ပေးတာရှိတယ်တချို့ကျွန်တော် happy hours ရှိတယ် happy hours တမန်ခါလေးကြရင်ကျွန်တော် juice smoothie တွေဖြော်တိုက်တာတော့ wine တောက်တဲ့အချိန်လေးတော့အဲ့ဒါမျိုးလေးပေါ့နော်လုပ်နေတာတော့အများကြီးပဲပေါ့နော်ကို
နောက်တစ်ခုကကိုဖိလစ် website မှာလည်းပြောထားပါတယ်ဒီကုမ္ပဏီအနေနဲ့ immigrant တွေတဘောပေါ်ရှေ့ပြောင်းနေထိုင်တဲ့သူတွေကိုဟိုဟိုပေါ်ဦးစားပေးပြီးတော့အလုပ်ခန့်တယ်ပေါ့နော်ဆိုတော့အဲ့လိုစဉ်းစားတဲ့နေရာမှာကိုဖိလစ်ကမြန်မာတူဖြစ်နေတော့မြန်မာတွေကိုဟိုအဲ့လိုရှေ့ပြောင်းလို့တမားတွေအပြင်ရှေ့ပြောင်းနေထိုင်သူတွေအပြင်အဲ့ဒီအပေါ်မှာထပ်ဆင့်ပြီးတော့မြန်မာတွေကိုများဦးစားပေးခန့်တာမျိုးရှိသလားအဲ့လို immigrant ဆိုတဲ့နေရာမှာဘယ်လိုလူတွေကိုခန့်ပါတယ်လဲဗျာ
တော်တော်များများကျွန်တော်တို့ဆီမှာလုံနေတဲ့လူကတော့immigrants ဆိုပေမဲ့တော်တော်များများတော့80%လောက်တော့ပမာတွေပါပဲကိုပမာတွေကတော့အတိအကျဦးစားပေးတယ်လို့ဖြစ်နေတာပေါ့နော်ပမာ immigrant ထင်မှတော့တပြည့် immigrant တွေလည်းရှိကြပါ့အဲ့ဒါပမာတွေကတော့ပိုများတာပေါ့
နောက်တစ်ခုကကိုဖိလစ်ဒီ Hisho company ကိုဘယ်နှစ်ခုနှစ်လောက်ကစတင်တည်ထောင်ခဲ့တာလဲဒီ company သက်တမ်းဘယ်လောက်ရှိသွားပြီလဲဗျာ
ကျွန်တော်တို့1998ကနေစပြီးတော့ထောင်ခဲ့တာဒီနှစ် April ဆိုရင်တော့ကျွန်တော်တို့session နဲ့ပြေးပြီပေါ့နော်
အခု1998ခုနှစ်ကစတည်ထောင်ခဲ့တဲ့ဒီ15နှစ်တာကာလအတွင်းမှာကုမ္ပဏီဟာနှစ်စဉ်ကြီးထွားနေတယ်ပေါ့အဲ့ဒီဘောလားကို
ဟုတ်ကဲ့18နှစ်ရှိပြီကိုအခုဆိုရင်ကျွန်တော်တို့စခဲ့တော့office အောင်မရှိဘူးပေါ့နော်အခုဆိုရင်ကျွန်တော်တို့ဖိုင်ပေါင်း800ကျော်ရှိပြီပေါ့နော်စ ဆိုတော့ကျွန်တော်တို့ရဲ့မှန်ထားတဲ့ revenue ကလည်းဒီ2015မှာဆိုကျွန်တော်တို့100 million hit သွားပြီပေါ့เนาะဆိုတော့တနက်တနေ့ကတော့30ရင်းလုံးနဲ့40ရင်းလုံးကြာလောက်တော့ grow ဖြစ်တယ
်နောက်တစ်ခုကဒီမြန်မာနိုင်ငံသားတွေကအခု Philip လို့ဒီစွန့်ဦးတီထွင်စီးပွားရေးလုပ်ငန်းကိုအကူလှုပ်ချင်တဲ့သူတွေပေါ့နော်ဒီဆူရှိမရေလို့မဟုတ်ဘူးတခြားစီးပွားရေးလုပ်ငန်းအနေပဲအသီးသီးမှာပေါ့သူတို့ကြွန့်ကျင်ရနေပဲအသီးသီးမှာစပြီးတော့လှုပ်ချင်တဲ့သူတွေအနေနဲ့ဘယ်လိုမျိုးဟိုပေါ့သူတို့လှုပ်တင်တယ်လဲကိုအနေနဲ့ဘယ်လိုမျိုးဟိုပေါ့ကို Philip ဖြတ်တန်းခဲ့ရတဲ့အတွေ့အကြုံလေးကိုပြန်ပြီးတော့ share ပေးလို့ရမလား
အကောင်းဆုံးကတော့ဘယ်အလုပ်ဆိုပေါ့နော်အသေးချက်ကတော့လှုပ်ချင်တယ်ဆိုရင်တော့တိချာလေးလာပြီးမှနားလည်မှလှုပ်တာတော့ပိုကောင်းတာပေါ့နော်သူများပုစံရလို့လိုက်လှုပ်တာတည်းဆိုရင်နောက်တစ်ခုကပြောအတိတ်က passion ကောင်းကောင်းရှိဖို့ကိုတကယ်လဲကြိုက်တယ်တကယ်ပုစံတစ်ခုအတွက်နဲ့ပဲကြည့်ပြီးတော့ဒီအလုပ်ကောင်းနိုင်တယ်ဆိုပြီးလှုပ်တာတည်းဆိုရင်ကိုတကယ်နည်းနည်းချက်ချက်လှုပ်တဲ့အလုပ်ကိုလှုပ်တာတော့ပိုကောင်းတယ်ပြီးပုစံကတော့သူပြီးဝင်လာမှာပဲနောက်တစ်ခုကလှုပ်မလှုပ်ခင်တော့ finance ကပုစံကရည်ကြည့်ရယ်ဆိုတော့ financeပြဖို့ဆိုရင်တော့plan တွေပါ business plan တွေပါတေချာရှိရမယ်ဆိုတော့ for the finance ကိုတေချာ3လနှစ်လောက်ကြိုပြီးတော့တွက်ထားမှာအဲ့ finance ဆိုစလုပ်တဲ့ချိန်မှာပုစံကအထွက်ပဲရှိတယ်ဆိုတော့အဲ့ချိန်မှာ survive ဖြစ်ဖို့နဲ့ဟို finance လောင်းလောက်ရှိဖို့နဲ့အဲ့ဒါပဲအဓိကကတော့ business plan ကောင်းကောင်းရှိရမယ် finance ကောင်းကောင်းရှိရမယ်ကို passion ကောင်းကောင်းရှိတဲ့အလုပ်လည်းဖြစ်ရမယ်ဆိုတော့ပါလုံးရမစို့ပါတော့